ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီယာရုကနေနှုတ်ထွက်ခဲ့လို့ပြည်သူတွေပျော်ရွှင်နေကြပြီးတော့မကြခင်မှာပဲအရင်ဒုသမ္မတဟောင်းအီမဆင်မန်နန်ဂါဂွာခါသမ္မတတစ်အဖြစ်ပြန်သစ္စာချိန်ဆပါလိမ့်မယ်ဇင်ဘာဘွေရဲ့အခြေအနေတွေကိုတော့နိုင်ငံတကာကအပြည့်သဘောနဲ့မျှော်လင့်နေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဂျာနီယာကတော့ဇင်ဘာဘွေနိုင်ငံရဲ့မြို့တော်ဟာရာရီကလမ်းမတွေပေါ်မှာသမရမူဂါဘီယာရုကနေနှုတ်ခတ်ပေးခဲ့လို့နေရောညရောဝမ်းသာပျော်ရွှင်နေကြတဲ့ဇင်ဘာဘွေပြည်သူတွေရဲ့အတန်တွေပါလက်ရှိအာဏာရဇနူး PF ပါတီရဲ့ထိတန်းအရာရှိတွေရဲ့ပြောဆိုချက်အရအရင်ဒုသမ္မတဟောင်းအမ်ဆမ်မနာကာဝါကဒီကနေ့ပေါ်တခုနေ့တမမဟုတ်မနေ့ပြန်ကြာရင်သမ္မတတစ်ဖြစ်ကျန်းသစ္စာချင်းဆိုမယ်လို့ဆိုပါတယ်မနေ့တုန်းကသမ္မတမူဂါဘီနှုတ်ထွက်ရေးတောင်းဆိုမှုတွေကိုလွှတ်တော်မတ်တွေကလုပ်ခဲ့ပြီးတော့မကြခင်မှာပဲသမ္မတမူဂါဘီရဲ့နှုတ်ထွက်စာကိုဇင်ဘာဘွေလွှတ်တော်သဘာဝတိဂျက်ကော့ဖ်မူဒန်တာကဖတ်ပြခဲ့ပါတယ
် I Robert Gabriel MugabeIn terms of section 96 subsection 1
ကျွန်တော် Robert Gabriel Mugabe ဟာ Zimbabwe ဖွဲ့စည်းပုံရဲ့အပိုက်96အပိုက်ခွဲ1အရာကျွန်တော်ရဲ့နှုတ်ထွက်စာကိုတရားဝင်တင်သွင်းပါတယ်ဒီနှုတ်ထွက်မှုကချက်ချင်းအသက်ဝင်မှာဖြစ်ပါတယ
်မစ္စတာ Mugabe ရဲ့နှုတ်ထွက်စာကသူ့စီကတရိုက်လာတာလားဒါမှမဟုတ်သူ့ရုံးကပို့တာလားဆိုတာအတိအပြည့်ချက်တွေမရှိသလိုငင်းချက်ထုတ်တာတွေလည်းမရှိပါဘူးအတိုက်ခံပါတီ MDC ရဲ့ဒုဥက္ကဋ္ဌNelson Chamisa ကတော့အခုဖြစ်ပျက်ဟာလူထုရဲ့အောင်ပွဲလို့ဆိုပါတယ်
This is a people's victory it's not a partisan victory
this is a people's victory လူထုရဲ့အောင်ပွဲပါပါတီတစ်ခုရဲ့အောင်ပွဲမဟုတ်ပါဘူးဇင်ဘာဝေပြည်သူတွေရဲ့အောင်ပွဲပါတီတွေရဲ့အောင်ပွဲပါတကယ်တော့ဒါက Mr. Mugabe အတွက်အောင်ပွဲတရားလည်းဖြစ်ပါတယ်အားလုံးလည်းဆိုတော့သူကအသက်ကြီးလာပါပြီအနားယူဖို့လိုနေပါပြီနိုင်ငံကိုထူထောင်ခဲ့တဲ့တိုင်းပြည်ရဲ့ဖခင်တဦးအနေနဲ့ထိတ်ခါရှိရှိနဲ့အနားယူတာမျိုးလိုပါတယ်သူ့ကိုကျွန်တော်တို့လေးစားသမှုပြုရပါလိမ့်မယ်သူကကျွန်တော်တို့ပြည်သူတွေအတွက်အများကြီးဆောင်ရွက်ခဲ့တာတွေရှိပါတယ်ဆိုတာတွေကိုလည်းလုပ်ခဲ့တဲ့ပုံကိုပါဒါပေမဲ့အခုအချိန်မှာကသူ့ရဲ့မကောင်းလာတဲ့လုပ်ရက်တွေကိုပုံကြီးချက်နေရမှာမဟုတ်ပါဘူးတိုင်းပြည်ကောင်းကျိုးလုပ်ခဲ့တဲ့ကာလတွေကိုကြည့်မယ်မကောင်းတာတွေကိုလည်းကြည့်ပြီးကျွန်တော်တို့ကပြုပြင်ရမယ်တိုင်းပြည်ရှေ့ကိုခီးဆက်ရပါလိမ့်မယ်မစ္စတာမူဂါဘီယာဒုကနေနှုတ်ထွက်ပြီးပြောင်းလဲတွေဇင်ဘာဘွေမှာဖြစ်ပေါ်နေတာနဲ့ပတ်သက်လို့ဘရစ်တင်နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်နေပါတယ
် Well of course we have to wait and see exactly how this unfolds but
ခုလိုပြောင်းလဲမှုဖြစ်လာတာကိုကျွန်တော်တို့စောင့်ကြည့်သွားမှာကတော့အသေးချပါပဲဒါပေမဲ့ခုစပြီးတော့မြင်နေရတာကတော့ဇင်ဘာဘွေနိုင်ငံပြည်သူတွေအတွက်မျှော်လင့်ချက်တွေဖြစ်ပေါ်နေတယ်ဆိုတာပါပဲအာနာရှင်တဦးရဲ့ဖိနှိပ်အုပ်ချုပ်မှုကို38နှစ်ကြာခံရတဲ့ဇင်ဘာဘွေပြည်သူတွေအတွက်အခုချိန်ကအလှည့်ပြောင်းတစ်ခုဖြစ်တော့မယ်ဆိုတဲ့ကာလလို့ကျွန်တော်တို့မျှော်လင့်ပါတယ်လာမယ့်နှစ်ကြာရင်လွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီရွေးကောက်ပွဲတွေကိုပြည်သူတွေကဆင်နွှဲနိုင်မယ့်အပြောင်းလဲလို့မျှော်လင့်ပါတယ်ဒီလိုအပြောင်းလဲတွေဖြစ်ပေါ်လာအောင်ဒီသတင်းကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတွေနဲ့အတူအားပေးတိုက်တွန်းလိုက်ပါတယ
်ဗြိတိန်ဝန်ကြီးချုပ်ထရစ်ဆန်မေကလည်းမနေ့တုန်းကညညာချက်စောင်ထုတ်ပြန်ပြီးဇမ္ဘာဘွေပြည်သူတွေအတွက်အားပေးခဲ့ပါတယ်မစ္စတာမူဂါဘီနှုတ်ထွက်တဲ့ကိစ္စဟာဖိနှိပ်မှုတွေကနေပြီးတော့လွတ်မြောက်ရေးလမ်းကြောင်းတစ်ခုကိုဖန်တီးဖို့အခွင့်အလမ်းတစ်ခုပေးလိုက်တာပဲလို့ဗြိတိန်ဝန်ကြီးချုပ်ရဲ့ညညာချက်ထဲမှာဖော်ပြထားပါတယ်ဇင်ဘာဘွေနိုင်ငံဟာဗြိတိသျှအင်္ဂလိပ်ကိုလိုနီလက်အောက်ကနေ1980ခုနှစ်မှာလွတ်မြောက်လာခဲ့တာဖြစ်ပြီးအဲ့ဒီချိန်ခေတ်ကစလို့မစ္စတာမူဂါဘီကတိုင်းပြည်ကိုတောက်လျှောက်အုပ်ချုပ်လာခဲ့တာမနေ့တုန်းကထိပါပဲအခုဆိုရင်သူ့အသက်က93နှစ်ရှိနေပါပြီသူ့ရဲ့နိုင်ငံရေးတိုက်ခိုက်မှုကိုနှိမ်မနှိမ့်ဆက်တာတွေတပ်ဖြတ်တာတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မကြာခဏအပြစ်တင်ဝေဖန်ခံရသူဖြစ်ပြီးနောက်နိုင်ငံတွေကလည်းသူ့ကိုပြစ်ဒဏ်ခတ်ရေးယူမှုတွေလုပ်ထားခဲ့တာပါအမေရိကန်ပြည်ထောင်စုကတော့ဇင်ဘာဘွေရဲ့အခုပြောင်းလဲနေတဲ့ပတ်သက်ပြီးအနာရှင်လက်အောက်မှာထိကျန်ဖြစ်ခဲ့ရတဲ့နိုင်ငံတစ်ခုအတွက်နိုင်ငံတကာနဲ့ပြန်ပြီးတော့ဆက်ဆံခွင့်ရမယ်။တမိုင်းတင်မဲ့အခွင့်အခါကိုဇင်ဘာဘွေပြည်သူတွေကြုံတွေ့နေရပြီလို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့မနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီး Heather Newark ကသတင်းတော့တွေကိုပြောခဲ့တာ
ပါ။ Certainly what we saw today the resignation of Robert Mugabe is a historic opportunity and historic moment.
Mr. Mugabe ရုကနေနှုတ်ထွက်တဲ့ဖြစ်ရပ်ကိုကျမတို့ဒီကနေ့မြင်တွေ့ခဲ့ရပါတယ်။ဒါကဇင်ဘာဘွေပြည်သူတွေအတွက်သမိုင်းဝင်ဖြစ်ရတဲ့ခုသမိုင်းဝင်အခွင့်အလမ်းတစ်ခုပါဇင်ဘာဘွေနိုင်ငံရဲ့အထူးကြံဖြစ်မှုကိုအဆုံးသတ်ပြီးနိုင်ငံတကာနဲ့ပြန်ပြီးဆက်ဆံနိုင်မှုပြည်သူတွေကသူတို့ရဲ့ဆန္ဒတွေကိုအခိုင်အမာထုတ်ဖော်ခဲ့ကြတာပါဇင်ဘာဘွေရဲ့အနာဂတ်ကတော့ဇင်ဘာဘွေပြည်သူတွေရဲ့အပေါ်မှာမူတည်နေပါပြီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပြီးမဲ့အရေးကိုကျမတို့မျှော်လင့်ပါတယ်စောင့်လဲကြည့်နေပါမယ
်ဇင်ဘာဘွေနိုင်ငံမှာရှိတဲ့အမေရိကန်ယုံကလည်းဇင်ဘာဘွေရဲ့တမိုင်းဝင်ဖြစ်ရတဲ့ပတ်သက်ပြီးတော့ပြည်သူတွေအနေနဲ့ကိုယ်တိုင်ပြည်ရဲ့ခေါင်းဆောင်ကိုလွတ်လပ်တဲ့ရွေးကောက်ပွဲတွေကနေတဆင့်ရွေးချယ်ကြဖို့ နေတော့ကတိုက်တွန်းခဲ့ပါတယ်